အာဇာတပ်ဖွဲ့တွေရဲ့လှုပ်ရှားမှုတွေရှိနေတာကြောင့်ရခိုင်ပြည်သူတွေကစိုးရိမ်မကင်းဖြစ်နေကြတယ်ဆိုတော့တင်ပြထားပါတယ်ဒီအကြောင်းကိုမတ်သိန်းကြီးထိုက်ကပြောပြပေးမှာပ
ါရခိုင်ပြည်နယ်ဘူးဒီထောင်နယ်မောင်တော်မြို့နယ်မြောက်ပိုင်းနေရာတချို့မှာERS တွေအကြမ်းဖက်အဖွဲ့တွေအခြေချလာကြပြီးဒေသခံတွေနဲ့နေစဉ်လူမှုဘဝတွေကိုနှောက်ယှက်ဖျက်ဆီးတပ်ဖြတ်တာတွေရှိလာနေတာကြောင့်ဒေသခံတွေကြားစိုးရိမ်နေကြတယ်လို့မောင်တော်ဒေသခံမွတ်စလင်တဦးကပြောပါတယ
်ဒီမောင်တော်ဘက်မှာဒီလိုမျိုးဒီကားကြီးမျိုးရှိုးလာပြန်ပဲဆွဲလိုက်လုံနေတဲ့ဟာတွေသူရတဲ့အခါကျတော့အစာရဲတော့လာလှုပ်ရှားမှုတွေကိုမြင်တဲ့အခါကျတော့ဒီကစိုးရိမ်ရတာပေါ့တစ်ပတ်ကြလေမြန်မာတမတော်ကလည်းဖြစ်ကြောင်းဒီဖက်လာတော့ဆိုင်ပွဲတင်မာလို့နော်ဒီလိုမျိုးကြားညံ့မာလို့ဆိုတာကိုစိုးရိမ်ရတာပေါ့စိုးရိမ်ကြတာပေါ့ဒီက
ERS ရဲ့အကြမ်းဖက်အဖွဲ့တွေဟာအထူးသဖြင့်မွတ်စလင်လူမျိုးတွေကိုဖမ်းဆီးတပ်ဖြတ်ပြန်ပေးဆွဲတာတွေတွေ့နေရတယ်လို့ဒီအပိုင်းတွင်မှာပဲဘူးဒီတော်မြို့နယ်မွတ်စလင်လှေသမားတဦးကိုတပ်ဖြတ်ခဲ့တာကြောင့်မွတ်စလင်ဒေသခံတွေကြားပိုဆိုးရိမ်နေရတယ်လို့လည်းမောင်တော်မြို့နယ်ကမွတ်စလင်တဦးကပြောပါတယ်
။အခုပထမချက်ကကျွန်တော်ပြောမယ်ဆိုရင်ဒေသခံဆိုးရိမ်ရတာကဒီလူမျိုးတွေကပိုပြီးတော့ဆိုးရိမ်ရတာ။ဘာကြောင့်လဲသိလား။အာသာကဒီအခြားတိုင်းရင်းသားဆိုတဲ့ကောင်းတယ်သွားပြီးတော့လောက်တာရှင်ကြည့်ဒီလူညာဒီဘဝတတ်တာဖြတ်တာအဲ့မကြသေးဘူးဗျာဒီကျွန်တော်တို့နှစ်ရက်သုံးရက်ပဲရှိတယ်ကိုလည်းကြားနေတာမှာပဲမင်းကြောင်းကောင်းဆွဲနော်ဘူးကြည့်တော့ကတိုးတွေသူကတိုးတိုက်ကလူတို့ကနော်အသက်68နှစ်ရှိတယ်သူ့ကိုညာကတိုးတိုက်ဖို့ဆိုပြီးတော့ခေါ်သွားပြီးတော့နော်လူနှစ်ယောက်ကအဲ့လိုမျိုးသူကိုဟိုအနာမပါဝနဲ့တရားတင်ချက်မပါဝနဲ့အဲ့လိုမျိုးဆက်သွားတယ်မြေချောင်းတက်မှာမျောပလိုက်တယ်ဗျာတစ်ချက်နော်ဒါအာသာရဲ့လုံရက်ကသိချင်တယ်ဗျာ
ရခိုင်လက်နက်ကအေးအေးအဖွဲ့ဘက်ကတော့အကျန်းဖက်အဖွဲ့တွေနဲ့လုံရက်တွေကိုစောင့်ကြည့်နေတာကြောင့်ပြည်သူတွေအနေနဲ့စိုးရိမ်မှုမလွန်ကဲကြဖို့နဲ့လိုအပ်ရင်လိုအပ်သလိုလှုံ့ဆော်သွားမှာဖြစ်တယ်လို့လည်းရခိုင်လက်နက်ကအေးအေးအဖွဲ့ပြောခွင့်ရခိုင်တုခကပြောပါတယ်
ဒီဘူးဒီတော်မောင်တို့ဘက်ကဒီအချမ်းဖက်အဖွဲ့အစည်းတွေရဲ့လှုပ်ရှားမှုတွေနဲ့ပတ်သက်ပြီးတော့ဟိုကျွန်တော်တို့ဘက်ကတော့ဒီဖြစ်ဖို့တိုးတက်မှုအားလုံးကိုဒါကျွန်တော်တို့ဟိုတေးတေးရှားရှားစောင့်ကြည့်နေတယ်ကျွန်တော်တို့အနေနဲ့ဒီကျွန်တော်တို့ထိန်းချုပ်ထားတဲ့ဒေသတွေမှာရောနောက်ဒီတခြားဒီဘူးဒီတော်မောင်တို့ဒေသကဟိုနေမြေတွေအားလုံးမှာကျွန်တော်တို့ကတော့ဒီဖြစ်ပေါ်လာနိုင်တဲ့အခြေအနေတွေအလုံးကိုကျွန်တော်တို့အနီးကစောင့်ကြည့်နေတာပေါ့နော်။ဒါကြောင့်မလို့ဒီပြည်သူတွေအနေနဲ့ကလည်းပဲဒါစိုးရိမ်မလွန်ကြဖို့တော့လိုတာပေါ့ဗျာ။ဟိုတချို့ကိစ္စတွေမှာတချို့ဒီအကြမ်းဖက်အဖွဲ့အစည်းတွေကနေပြီးတော့ရည်ရွယ်ချက်ရှိရှိနဲ့သူတို့ဘက်ကလုပ်နေတာတွေရှိတယ်။အကြမ်းဖက်အဖွဲ့အစည်းတွေကအားပေးအမြောက်ပေးနေတဲ့အဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေရှိတယ်။ဟိုဒါကြောင့်မလို့ဒီအရင်နဲ့ပတ်သက်ပြီးတော့လည်းပဲကျွန်တော်တို့က ULAA အနေနဲ့ကတော့ကျွန်တော်တို့ဒါအမြဲတမ်းတတိထားပြီးတော့စောင့်ကြည့်နေတယ်လိုအပ်ရင်တော့လိုအပ်သလိုကျွန်တော်တို့ဘက်ကကင်ပြေဆောင်ရွက်သွားမှာဖြစ်တယ်လို့ပဲကျွန်တော်ကအဲ့လိုပဲပြောချင်တ
ယ်ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့နားလည်မှုနဲ့အပြစ်ရထားတာကြားလာတာနဲ့အမျှ ERS တွေအဖွဲ့တွေရဲ့လှုပ်ရှားမှုတွေဟာလည်းဘူးဒီတော်မောင်တော်ဘက်တွေမှာပြန်ပြီးတွေ့လာရတာလည်းဖြစ်ပါတယ်ဒါပြင်ဒီအပိုင်းအတွက်မှာပဲရသေးတောင်မြို့နယ်မှာတာဝန်ချက်နေတဲ့အလဲတန်းပြဆီယမတူရွာပြင်မှာတက်ဖြတ်ခံရတာကြောင့်ဝန်တန်းတွေနဲ့ဒေသခံတွေကြားစိုးရိမ်မှုတွေလည်းမြင့်တက်နေတာပါဆီယမအသက်ခံရတာနဲ့ပတ်သက်ပြီးတော့တရားခံဘယ်သူဆိုတာမသိရသေးတာလည်းဖြစ်ပါတယ်